င်းရောကျွန်တော်ဒီကနေ့ဆက်သွယ်ရတာကတော့မြန်မာစစ်ကောင်စီရဲ့သတင်းသမားတွေအပေါ်ကင်တွယ်မှုဒီနေ့ပြောရင်မြန်မာစစ်ကောင်စီရဲ့မီဒီယာပေါ်သဘောထားနဲ့ပတ်သက်ပြီးတော့ဆွေးနွေးခြင်းလို့ဖြစ်ပါတယ်အခုတလောတုန်းကမြန်မာစစ်ကောင်စီကသူတို့ဖန်ထားတဲ့အကျဉ်းသားတော်တော်များများကိုလွန်ရင်းခွင့်ပေးပါတယ်အဲ့ဒီမှာနိုင်ငံရေးသမားတွေလည်းပါသလိုသတင်းသမားတချို့လည်းပါဝင်ခဲ့ပါတယ်ဒါပေမဲ့အဲ့ဒီသတင်းသမားတွေလှုပ်ပြီးမကြခင်မှာပဲတခါနောက်ထပ်နှစ်ယောက်ထပ်ဖမ်းပြန်တယ်ဆိုတော့ဒါသူတို့ရဲ့မီဒီယာပေါ်သဘောထားအတော်နားလည်ရခက်တဲ့အခြေအနေမျိုးလို့ပြောမှလားခင်ဗျာ
Let's not be fooled by these release of prisoners because if we look at it of course 600
လောက်ဆိုတော့ကျွန်တော်တို့လက်စားမခံဘူးဒိထားပါလိမ့်မယ်လွတ်လာတဲ့အကျဉ်းသားတွေထဲမှာသတင်းသမား6ယောက်ပါတာမှတ်ပါတယ်အခုကျွန်တော်ပြောနေတဲ့အချိန်မှာသတင်းသမား62ယောက်ထောင်ထဲမှာရှိနေပါသေးတယ်အခုလွတ်ပေးလိုက်တဲ့6ယောက်ကိုဘာကြောင့်လွတ်ပေးလဲဆိုတော့စစ်ကောင်စီကအကြောင်းတစုံတရာမပြပါဘူးထောင်ထဲမှာကျန်နေသေးတဲ့62ယောက်ကိုရောဘာကြောင့်ဖမ်းထားရတယ်ဆိုတော့ကိုသူတို့အနေနဲ့အကြောင်းပြစရာမရှိလို့ဖြစ်ပါတယ်အကြောင်းမဲ့ဖမ်းထားတယ်ဆိုတော့ပေါ်လွင်ပါတယ်အကျဉ်းသားတွေလွတ်တဲ့ကိစ္စသူတို့ကြီးညာတဲ့အထက်မှာလည်းနိုင်ငံရေးအကျဉ်းသားတွေပါဝင်အကျဉ်းသားတချို့ကိုတက်ညာသောအဖြစ်လွတ်ပေးတယ်ဘာညာပြောပါတယ်တကယ်တော့ဒါမြန်မာပြည်သူတွေပေါ်သူတို့အကြမ်းဖက်ဖိနှိပ်မှုတွေကိုပုံမှန်အခြေအနေဖြစ်အောင်လုပ်ပြဖို့ကြိုးပမ်းတာသာဖြစ်ပါတယ
်ဒါပေမဲ့တစ်ချိန်တည်းမှာပဲနောက်ထပ်မြန်မာသတင်းသမားနှစ်ယောက်ကိုထပ်ပြီးဖမ်းဆီးပြန်ပါတယ်ဆိုတော့ဒါဘာကြောင့်လဲတကယ်တော့ဘာကြောင့်လဲဆိုတာတဲ့သတင်းသမားတွေကိုစစ်ကောင်စီကဒီလောက်တောင်ဘာဖြစ်လို့ကြောက်နေတယ်လဲလို့မေးရင်ပုံပြီးမှန်မယ်ထင်ပါတယ
် You know the wants to impose its own narrative and to control any kind of information
ကောင်စီကသူတို့ပြောစကားသူတို့ narratives ကိုပဲတည်စည်းခြင်းလို့ပြဋ္ဌာန်းခြင်းလို့ဖြစ်ပါတယ်။သတင်းချက်လက်တွေကိုသူတို့ပဲထိန်းချုပ်ထားမယ်။သူတို့စစ်ဗိုလ်ချုပ်တွေကပေးတဲ့သတင်းမဟုတ်ရင်သူတို့လုံးဝမကြားခြင်းမလိုလားကြပါဘူး။ဒါကြောင့်လဲသတင်းသမားတွေကိုသူတို့အလုပ်သူတို့လုပ်ခွင့်မပေးတာဖြစ်ပါတယ်။ဒီချက်ဟာစစ်ကောင်စီကသူတို့နဲ့နီးစပ်တယ်ဆိုတော့သတင်းသမားနှစ်ယောက်ကိုဖမ်းဆီးလိုက်တာကိုကြည့်ရင်ရှင်းလင်းပေါ်လွင်နေပါတယ်။ဒီနေ့ကိုစစ်ကောင်စီကသူတို့သတင်းစာရှင်းလင်းပွဲကိုဖိတ်တယ်။အဲဒီမှာသူတို့က KNU နဲ့လုပ်တဲ့ညဉ့်ညဲဆွေးနွေးမှုနဲ့ကုံစင်းတို့တက်နေတဲ့ကိစ္စတွေကိုရဲရဲဝံ့ဝံ့မေးခဲ့ကြပါတယ်။စစ်ကောင်စီကမေးစီခြင်းနဲ့မေးခွန်းတချို့ကိုလည်းမေးပါတယ်။ဒါနဲ့ပဲသူတို့ကိုဖမ်းဆီးလိုက်တာဖြစ်ပါတယ်။သူတို့ကသတင်းစာရှင်းလင်းပွဲမှာမေးခွန်းမေးုံနဲ့ပဲအဖမ်းခံရတာပါ။ NUG ကိုလိုလားထောက်ခံသူတွေလည်းမဟုတ်ပါဘူး။စစ်ကောင်စီကိုစန့်ကျင်တဲ့အကြမ်းဖက်အဖွဲ့ဆိုတဲ့အုပ်စုတွေနဲ့လည်းမပတ်သက်ပါဘူး။သတင်းစာရှင်းလင်းပွဲမှာမေးခွန်းမေးတယ်ဆိုတော့ပဲဥချွေစနစ်ပဲကျင်သုံးကျင်သုံးဒင်းသမားတွေအလုပ်ပါတရုတ်ပြည်လဲဒီလိုပဲမေးကြပါရဲ့ဒါကြောင့်စစ်ကောင်စီကသူတို့ပေးတဲ့ထိမ့်ချုပ်ထားတဲ့ information ကလွယ်ပြီးတခြားဘယ်သူမေးတာဟုမှဘလို့သတင်းမျိုးဟုမှတင်းကြီးမခံနိုင်ဘူးဆိုတာနှိမ့်ကွနေတာပဲဖြစ်ပါတယ
်ဒါမှတခြားလူတွေကရောယုံသလားအဲ့တော့သူတို့ရဲ့ပြောတဲ့အချက်လက်ကိုဒါကသူတို့မစဉ်းစားဘူးလားမသိပါဘူး social media တွေပေါ့လေဒါလူမှုကွန်ရက်မီဒီယာတွေ Facebook တို့ Twitter တို့မှာလည်းပဲလူတွေရသတင်းဖြစ်ရတွေကိုအများအားတင်ပြနေကြတော့လူတွေအဲ့ဒါကိုစောင့်ကြည့်ပြီးဖတ်နေကြတာခင်ဗျာဆိုတော့သတင်းအချက်လက်အမှန်ကိုသူတို့က 90% စီနင်းပိတ်ပင်ထားသည့်တိုင်အောင်စစ်ကောင်စီကသူတို့အဲ့လိုလိုလိုရမယ်လို့များတကယ်ယုံကြည်နေကြသလား
Well it seems that the junta and the people who are currently in power in Naypyidaw
စစ်ကောင်စီနဲ့နေပြည်တော်မှာရှိတဲ့အာဏာပိုင်တွေကတော့လွန်ခဲ့တဲ့နှစ်30ကလိုပဲထင်နေကြမှာပါ။အဲဒီတုန်းကလည်းအာဏာရယူထားတဲ့စစ်ဆေးရကသူတို့ပြောချင်တဲ့သတင်းချက်လက်တွေကိုပဲပြောတယ်။လူတွေကယုံကြမှာပဲလို့ထင်နေကြပါတယ်။အခုတော့ကဘာကြီးကပြောင်းလဲခဲ့ပါပြီ။စစ်ကောင်စီပြောတာလူတွေမယုံကြည်ကြတော့ပါဘူး။ဒါတွေကအလိမ်ညာတွေပဲဆိုတာလူတွေသိကြပါတယ်။ဝါရဖြတ်နေဆိုတာသိပါတယ်။ဒီမိုကရေစီတွေ့ကြုံ7နှစ်ရှိခဲ့ပြီးတဲ့နောက်လူတွေအများကြီးနိုးကြလာတယ်လို့လူမှုကွန်ရက်မီဒီယာတွေလည်းအများကြီးရှိနေပါပြီ။ဒါအပြင်သတင်းမှသတင်းတူတွေကိုတံပြန်မှုအတွက်အမှန်ကိုစစ်စစ်တင်ပြနေတဲ့အရက်ပဲအဖွဲ့အစည်းတွေလည်းအများအပြားရှိနေပါတယ်သူတို့တွေလည်းမြန်မာပြည်သူတွေသိနိုင်မှုအချက်လက်မှန်သတင်းတွေကိုအမြဲတမ်းဖော်ထုတ်နေပါတယ
်တစ်ဆက်တည်းမှာပဲဒီစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်တဲ့မေးခွန်းတစ်ခုလည်းကျွန်တော်မေးချင်ပါတယ်ဒါသူတို့ရှင်းလင်းပွဲမှာဒီစစ်ကောင်စီအလိုရမေးခွန်းတွေကိုထထမေးနေတဲ့လူတချို့လည်းတွေ့ရပါတယ်တနည်းအားဖြင့်စစ်ကောင်စီပြောလာမဲ့စကားတွေအတွက်လန့်ခင်းပေးတယ်လိုက်ညွှန်းညီတွေဖြစ်အောင်လုပ်ပေးတယ်အဲ့လိုလူတွေမေးခွန်းမင်းနေတဲ့သူတွေတွေ့ရပါတယ်သူတို့ကတော့လူတော်တော်များများတော့မျက်မှုန်းကျိုးကြတယ်ဒီလူတွေကတော့ဒါစစ်ကောင်စီရဲ့အလန့်ရှုတွေပေါ့လေသတင်းသမားအစီအမံတွေမဟုတ်ဘူးဆိုပြီးသူတို့ဆုတ်ထရတယ်အတူရောင်တွေကဖြစ်တယ်လို့သတ်မှတ်ကြပါတယ်အဲ့ဒီလူတွေကတော့ဒန်နီယယ်တို့ RSF ကဘယ်လိုသတ်မှတ်ပါသလဲ
Well it's it is obvious that it's very difficult to be a journalist in Myanmar and
ကိုစကောစီလဲအောင်မြန်မာနိုင်ငံမှာသတင်းသမားဖြစ်ဖို့ journalist တယောက်ဖြစ်ဖို့ဆိုတော့အင်တန်ခက်ခဲတယ်ဆိုတော့သိတာပါတယ်ဒါစစ်ကောင်စီကိုဝေဖန်တဲ့သတင်းသမားတွေအတွက်ပို့ပြီးတော့မှတ်ပါတယ်။ကျန်တဲ့သတင်းသမားတွေဖို့လဲသူတို့မေးသင့်တဲ့မေးခွန်းကိုမေးပြန်ခွင့်မရှိပါဘူး။ခင်ဗျားပြောတဲ့လူတွေရဲ့အပြစ်မဟုတ်ပါဘူးလို့ပဲကျွန်တော်ကထင်ပါတယ်။သူတို့ကလည်းတကယ်တော့စနစ်ရဲ့တားကောင်တွေ victims of the system ဖြစ်နေရတာပါ။ကျွန်တော်ကသူတို့ကိုအတုံးမကျတဲ့သတင်းသမားတွေစစ်ကောင်စီဝါဒဖြန့်နေသူတွေလို့ကျွန်တော်မခေါ်ချင်ပါဘူး။သူတို့လောက်ကိုလုံနိုင်တဲ့လောက်လုံနေကြတဲ့သူတွေလို့ပဲခေါ်ချင်ပါတယ်။တကယ်ဆိုးရတဲ့လူတွေဟာစစ်ကောင်စီနဲ့စစ်ဘုတ်ချုပ်တွေသာဖြစ်ပါတယ်။ပေါ်ကြောင့်မြင်းမြင်း online နဲ့သူ့ရဲ့စစ်တပ်ကသာတကယ်ပြဿနာသမားဆစ်စစ်တွေ real problematic people တွေဖြစ်ပါတယ်။သူတို့လှုပ်ဆရာရှိတာလုံနေတယ်လို့လုံနေတဲ့ journalist တွေပါ။ဝါရဖြန့်နေဆိုတာလဲဆီယနာရှင်လဲအောင်လောရကန်ရတော့ဒါမျိုးတွေလည်းရှိနေဦးမှာဖြစ်ပါတယ
်။အခုလှုပ်လိုက်တဲ့သတင်းသမားတွေအထက်မှာနိုင်ငံသားသတင်းသမားဂျပန်သတင်းတော့ပေါ့လေ။ဒါတူရူကွန်ပျူတာလဲပါဝင်ပါတယ်။ဒါကဂျပန်အစွဲဖီအားကြောင့်ဂျပန်အစွဲဖီအားကိုကြောက်လို့လွှတ်ပေးတယ်ဆိုပြီးတော့လူတွေကပြောကြပါတယ်ဟုတ်လားဟုတ်မှာပါဒါပေမဲ့ကြံတဲ့သတင်းထောက်တွေအတွက်ကတော့နိုင်ငံတော်အဆိုင်အဝါကလက်ပိုက်ကြည့်နေကြလားဖီအားမပေးရဘူးလားဆိုတာလည်းပဲစဉ်းစားစရာဖြစ်တယ်တနည်းအားဖြင့်စဉ်းစားသိမှမျှတလို့ပဲပေါ့မြန်မာနိုင်ငံသားသတင်းထောက်တွေကတော့ထိထိရောက်ရောက်ပြောတာတွေမရှိလို့လားသူတို့ကတော့လွတ်မလာဘူးဆိုတာလူတွေပြောကြပါတယ်ဆိုတော့အဲ့ဒါဘာလို့ပြောလို့ပါလဲ
Well, we think that at Reporters Without Borders that the international community must do more.pressure on Myanmar
and you know nazimata trin daw mya ni ne ga lo nangan daga taiwan ha myanmar nangan ma phit paw ni de chaung mae phwe chin ni ko yat tae aw po bi phi ya pay ya mae lo yu sa ba de dilo phi ya pay ko ni lan ne myo myo shi ba de myanmar sit pho chauk de po dak kha yee yu mu tchu lo lou ja ba de dai mae da re ga po mo thi yaw su sha de dak kha mu myo phit pho lo wa ni ba de naw to myo ga lo myanmar sit kaun si ne si wa yi lou ni de nangan ngan ja company de ba ဒီလိုလုပ်နေတဲ့အတွက်သူတို့ကလည်းမြန်မာပြည်မှာဖြစ်နေတဲ့ကြောက်မက်ဖွယ်ရာဇဝတ်မှုတွေနဲ့အာဏာရှင်စနစ်အတွက်တာဝန်မကင်းတဲ့ဘောင်းဖက်တရားခဏတွေဖြစ်နေတယ်ဆိုတာလည်းသိထားသဘောပေါက်ထားကြရမှာဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းအဝန်းတွေအစိုးရတွေနဲ့ကုလသမဂ္ဂတို့ကတစ်ဖက်မှာမြန်မာစစ်ရာရှိတွေကိုအရေးယူတာတကယ်ထိထိရောက်ရှိစေဖို့လှုံ့ဆော်ပြီးတခြားတစ်ဖက်မှာလည်းနိုင်ငံတကာစီးပွားရေးအတိုင်းအဝန်းတွေနဲ့မြန်မာပြည်တွင်းကရက်စက်နှိပ်ကွပ်မှုတွေနဲ့ပတ်သက်နေတဲ့ဘောင်းဖက်တရားခဏတွေကိုလည်းထိုက်တင်တယ်လို့အရေးယူဆောင်ရွက်ကြဖို့လိုအပ်ပါတယ်။
မီဒီယာလောလောဆယ်နဲ့ပတ်သက်ပြီးမေးသင့်တဲ့ထင်တဲ့မေးခွန်းတစ်ခုကျွန်တော်စဉ်းစားမိလို့မေးပြစီ။အဲ့ဒါကဘာလဲဆိုတော့ NLD အစိုးရလက်ထက်မှာသတင်းလောလောဆယ်အဲ့ဒီတော့လည်းပဲသတင်းလောလောဆယ်ဟာအပြည့်အဝမရခဲ့ဘူးသတင်းသမားတွေကိုသိပြီးဦးစားမပေးဘူးသတင်းသမားတွေကိုပြစ်ပယ်ထားတယ်ချုပ်ချယ်မှုရှိတယ်လို့ဝေဖန်ခံခဲ့ရပါတယ် NLD အစိုးရလည်းပဲ။ဆိုတော့ဒါပေမဲ့အခုခေတ်နဲ့စိုက်မယ်ဆိုရင်တော့ဒါစီးသလားကွာခြားနေတာပေါ့လေ။ဒါပေမဲ့လည်းကျွန်တော်ဒီမှာစဉ်းစားမိတာဒီမီဒီယာလလခွင့်ဆိုတာဟာအစိုးရစနစ်ဘယ်လိုဝင်ပြောင်းပြောင်းလူမှုအဖွဲ့အစည်းတစ်ခုလုံးနဲ့များပတ်သက်နေသလားနိုင်ငံလိုက်များဒီမိုကရေစီဖြစ်ဖြစ်ဘာဖြစ်ဖြစ်ကွာဟမှုတွေရှိနေသလားဆိုတာကိုကျွန်တော်စဉ်းစားမိတာဖြစ်ပါတယ်အဲ့ဒါကိုနှိုင်းယှဉ်ပြီးတော့လည်းညှင်းပြပေးပါလား
Cyprus phenomenon is concerned there is no evident difference between Myanmar and the rest of the worldMyanmar is a country with a people who is looking for democracy.
တရမီလီယာလောလောဆယ်နဲ့ပတ်သက်မြန်မာနိုင်ငံနဲ့တခြားနိုင်ငံတွေအကြားမှာကိုလက်မှုတော့မရှိပါဘူးမြန်မာနိုင်ငံဟာဒီမိုကရေစီကိုမျှော်လင့်လိုလားနေတဲ့ပြည်သူတွေရဲ့တိုင်းပြည်တစ်ပြည်ပါတချို့အာဏာရှိသူတွေကတော့ဒီမိုကရေစီမပေးချင်ကြပါဘူးနောက်အချက်နှစ်ခုကိုကျွန်တော်ပြောပါမယ်စစ်တပ်အာဏာသိမ်းတဲ့2021ဖေဖော်ဝါရီမတိုင်ခင်ကမြန်မာနိုင်ငံမှာအချင်းကျနေတဲ့သတင်းထောက်2ယောက်ရှိပါတယ်အခုအာဏာသိမ်းပြီ2နှစ်အကြာမှာအချင်းကျသတင်းသမား62ယောက်ရှိနေပါတယ်အစ30ပိုများလာပါတယ်တိတ်ကွာပါတယ်ဒါပေမဲ့2017နဲ့အာဏာပြန်မသိမ်းခင်2021အကြာမှာလေ press freedom ဒေသလွတ်ခွင့်ဟာမြန်မာနိုင်ငံမှာအတော်ပြဿနာရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကလူစုလိုက်ပြုံလိုက်တပ်ဖြတ်မှုကိုစုံစမ်းခဲ့တဲ့ writer သတင်းသမား2ယောက်အချင်းချခံခဲ့ရပါတယ်။ပြည်ထောင်ချခံပြီးလူငင်းခွင့်မရပဲထောင်ထဲမှာ9နှစ်နေခဲ့ရပါတယ်။ဒါသူတို့လုပ်ကိုသူတို့လုပ်လို့ခံရတာပါ။အဲ့ဒီအတွက်မြန်မာနိုင်ငံဒီမိုကရေစီအစိုးရကပြည်ထောင်ချခဲ့တာပါ။အခုကမှ NUG အနေနဲ့ဒင်းလက်ခွင့်ပေးဖို့ဆန္ဒရှိတဲ့အကြောင်းဘဲချင်းနေမှာဖြစ်ဖြစ်ကဘာကိုပြတ်တော့ကိုကျွန်တော်တို့ RSF ကတောင်းဆိုပါတယ်မြန်မာနိုင်ငံအနာဂတ်မှာပုံမကောင်းမွန်တဲ့ဒင်းလက်ခွင့်တွေထွန်းကားဖို့ကျွန်တော်တို့မျှော်လင့်ချင်ပါတယ်ဒီနေ့မှာတော့စစ်ကောင်စီပြုတ်ကြမယ်လို့လည်းကျွန်တော်တို့မျှော်လင့်ထားပါတယ
်ဟုတ်ကဲ့ကျွန်တော်လည်းပဲအဲ့ဒီကိစ္စကိုနောက်ဆုံးမေးခွန်းအနေနဲ့မေးချင်တာဖြစ်ပါတယ်မြန်မာနိုင်ငံသတင်းလက်ခွင့်အပြည့်အဝထွန်းကားလာမယ်အနာဂတ်ဘယ်တော့မှဖြစ်နိုင်မလဲဆိုတော့ဒန်နီယယ်ဒီအရှာပစီဝီဒီသားတို့ခလုံးရဲ့သတင်းလောကကိုစောင့်ကြည့်နေတဲ့ပုဂ္ဂိုလ်တယောက်နဲ့ခံမှန်းပေးဖို့ပါပဲ
For the while, I am quite pessimistic about the level of press freedom in Myanmar. You know, at the moment, Myanmar is ranked 176.
လောစင်မှာတော့မြန်မာနိုင်ငံရဲ့လက်ခွင့်အဆင့်တန်းဟာကမ္ဘာနိုင်ငံ180အထဲမှာ186အဆင့်မှာရှိနေပါတယ်။ကျွန်တော်တို့ RSF ရဲ့ Press Freedom Index အညွန်ငယ်ရပြောတာပါ။ကမ္ဘာမှာမြန်မာနိုင်ငံထက်ဒေသလက်ခွင့်ကင်းမဲ့တဲ့နိုင်ငံမရှိသလောက်ပဲလို့ဆိုရမှာပါ။မြောက်ကိုရီးယားအဆင့်လောက်ပဲရှိနေပါတယ်။မြန်မာနိုင်ငံမှာအဆိုးရမပြောင်းလဲသမျှဒေသလက်ခွင့်မရှိနိုင်ပါဘူး။ဆိုတော့ကျွန်တော်အနေနဲ့စစ်ကောင်စီပြုတ်ကြဖို့ဒါမှမဟုတ်စစ်ကောင်စီကတင်းတင်းနဲ့အာဏာဆွတ်လွတ်ဖို့ကိုပဲမျှော်လင့်ရမှာပါ။ဒါမှလည်းဒေသလက်မှုထွန်းကားတဲ့မြန်မာနိုင်ငံဖြစ်လာနိုင်ပါ